နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်လေးအကြစင်ကာပူခီးစင်ကိုနိုဝင်ဘာ7ရက်တနင်္လာနေ့မှာစတင်မှာဖြစ်ပြီး33ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။စင်ကာပူထိပ်သီးအစည်းအဝေးတွေကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့အတူအမေရိကန်ဒုသမ္မတမိုက်ပန့်စ်၊ရုရှားသမ္မတဗလာဒီမီယာပူတင်တရုတ်ဝန်ကြီးချုပ်လီကစ်ချန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ပါတက်ရောက်လာကြမယ်လို့မျှော်လင့်ထားပါတယ်။ဒီအစည်းအဝေးတွေမှာဒေါင်းဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမင်္ဂွန်းပြောကြဖို့ရှိကြောင်းနဲ့ဒီမင်္ဂွန်းထဲမှာပူပေါင်းဆောင်ရွက်ဆိုင်ရာကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေထည့်သွင်းပြောကြဖို့ရှိတယ်လို့နိုင်ငံရေးဌာနလက်ရောက်ကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြကြပါတယ်။မြန်မာခေါင်းဆောင်တွေနဲ့ဒေသရင်းအရေးကိစ္စတွေကိုဆွေးနွေးရမှာရွန်ဂျာရင်းနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေထဲကမွတ်စလင်အများစုနေထိုင်အောင်မလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေစီကပြင်းထန်တဲ့ဝေဖန်မှုတွေရင်ဆိုင်ရနိုင်ပေမဲ့ထိုင်း၊ကမ္ဘောဒီးယား၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေစီကတော့ဝေဖန်မှုတွေတိတ်ကြုံစရာမရှိဘူးလို့အကဲခတ်သူတွေကသုံးသပ်ပါတယ်။အာဆီယံခေါင်းဆောင်တွေတွေ့ဆုံခြင်းမှာရခိုင်ပြည်နယ်ချင်းချင်းနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့မျှော်လင့်ရတယ်လို့စင်ကာပူကတော့အနှက်ကြတပါပတိအနေနဲ့ဒီဆွေးနွေးမှုကိုထောက်ခံကြောင်းစင်ကာပူနိုင်ငံရေးဝန်ကြီးပြောကြားချက်ကို Reuters သတင်းမှာဖော်ပြပါတယ်။ဒါဟာမြန်မာအစိုးရရဲ့တာဝန်ဖြစ်ပြီးဒီချင်းချင်းတွေနဲ့ပတ်သက်တဲ့ရေရှည်နိုင်ငံရေးအဖြစ်ကိုအဖွဲ့ဝင်နိုင်ငံတွေပြည်ပြည်ဝဝနားလည်အောင်ရှင်းပြရမယ်လို့စင်ကာပူနိုင်ငံရေးဌာနပြောခွင့်ရက Reuters ကို email နဲ့ဖြေကြားခဲ့တာမှာNLD Party ပြောခွင့်ရဥမျိုးညွန့်ကတော့ဒီအစည်းအဝေးမှာမြန်မာဘက်ကအခြေအနေတွေကိုရှင်းပြမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့အမြင်ကွဲပြားမှုတွေကိုလက်ခံပေးမယ်မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မူတည်ပြီးဆုံးဖြတ်ချက်ချရတာဖြစ်တယ်လို့တချို့ကိစ္စတွေမှာမကင်တွယ်နိုင်တာတွေရှိတာကိုနားလည်စေချင်ကြောင်းပြောကြားခဲ့တယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်